အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသွန်သက်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။တရားစတာထုတ်ယူမှုမှာသီတာမြင်တာပွင့်လင်းစွာတာဝန်ရှိစွာလုပ်ကံမှုတိုက်တွန်းနေတဲ့တွင်းရက်တရားစတာထုတ်ယူမှုပွင့်လင်းမြင်တာရေးအဖွဲ့ရဲ့လုပ်ငန်းတိုးတက်နေပုံကိုဦးအောင်ခင်နဲ့အတူကျွန်တော်ညောင်ဝင်းအောင်ကအခုညတင်ဆက်ထားပါတယ်ခင်ဗျာ။
ရဲအုပ်ပြန်စားတာတူဖို့ထုတ်ယူနေတဲ့နိုင်ငံတွေမှာပြည်သူလူထုဆင်းရဲမွဲတေနေကြပြီးအာဏာပိုင်အတိုင်းအဝိုင်းတစုနဲ့ကုမ္ပဏီကြီးတွေသာကြီးပွားချမ်းသာနေတာကိုပညာရှင်တွေဝေဖန်သုံးသပ်နေတာကြပါပြီ။ပြန်စားတာထုတ်ယူမှုမှာတိုးတိတ်တိတ်ကြိတ်ဝိုင်းလို့အမြတ်ထုတ်နေတာကိုအတိအလင်းဖော်ပြဖို့တောင်းဆိုလာကြပါတယ်။ဒါလွန်ရင်နိုင်ရှာဖွေခွင့်ရအောင်အင်္ဂိုလာအစိုးရကိုလိုင်စင်ကြီးဒေါ်လာ100,000ကျော်ပေးရတယ်လို့ BP ကုမ္ပဏီကပထမဆုံးကြေညာပါတယ်။ဒါပေမဲ့ကုမ္ပဏီတစ်ခုတည်းကပေါ်ထုတ်လို့ဘာမှအရာရောက်မှာမဟုတ်ဘူးဆိုတာသိရှိလာပါတယ်။ဒါကြောင့်တရားစတာထုတ်ယူတဲ့ကုမ္ပဏီတွေပြုဝင်လင်းလင်းလုပ်ကြဖို့ British ဝန်ကြီးချုပ် Tony Blair က2002မှာအကြံပေးခဲ့ပါတယ်။တရားစတာလုပ်ငန်းကဏ္ဍကဝင်ငွေထွက်ငွေကိုပေါ်ပြဖို့လန်ဒန်ကြီးလာကမှမူအားဖြင့်2003မှာသဘောတူကြပါတယ်။ဝင်လင်းမြင်သာမှုတာဝန်ယူမှုပြောင်းမှမှန်ကန်မှုအမျိုးသားအကျိုးစီးပွားရှေ့ရှုမှုနဲ့ပြည်သူသဘောတရားလေးစားမှုဟာ EITR ရဲ့အခြေခံမူတွေပါပဲ။တွင်ထွက်တရားစတာထုတ်ယူမှုတွင်လင်းမြင်သာရေးအဖွဲ့ဖြစ်ပါတယ်။အဖွဲ့ရဲ့မူကိုလိုက်နာဖို့မြန်မာအပါအဝင်52နိုင်ငံကသဘောတူထားပါတယ်
။2014မှာဦးသိန်းစိန်အစိုးရဟာတွင်ရက်တယံဇာတထုတ်ယူမှုပွင့်လင်းမြင်သာရေးအဖွဲ့မှအဖွဲ့ဝင်တော်ဖြစ်လာပါတယ်။အစိုးရကိုယ်စားလှယ်ကုမ္ပဏီကိုယ်စားလှယ်နဲ့တရားဖက်အဖွဲ့အစည်းကိုယ်စားလှယ်တွေပါဝင်တဲ့သုံးမွင့်ဆိုင်ညွန်ပေါင်းအဖွဲ့ကမြန်မာ EITI အစည်းအဝေးခန်းစာကိုရေးပါတယ်။2014ကနေ2018အထိဖြစ်တဲ့အစည်းအဝေးခန်းစာ9ဆောင်ကိုထုတ်ပြန်ပါတယ်။အစိုးရကရရှိတဲ့အခွန်ပဏ္ဍာနိုင်ငံပိုင်စီးပွားရေးလုပ်ငန်းရဲ့ပြီးချိန်မှုကုမ္ပဏီဝင်ငွေနဲ့အသုံးစရာတွေကိုအစည်းအဝေးခန်းစာမှာဖော်ပြပါတယ်။NLD ပါတီအစိုးရဖွဲ့တဲ့2016မြမ EITI စရုပ်ထအကြိမ်အစည်းအဝေးခန်းစာကိုထုတ်ပြန်ပါတယ်။အဲ့ဒီနှစ်မှာတရားစတာ2ဖော်ခွင့် license 21,000 ကျော်ထုတ်ပေးပါတယ်။အများစုကကြောင်မြင့်တဲ့တတ်တူ2ဖော်ခွင့် license တွေဖြစ်ပါတယ်။တမရော်ပိုင်စီးပွားရေးလုပ်ငန်းကြောင့်အနည်းငယ်သာဖော်ပြနိုင်ပါတယ်။ကြောင်မြင့်လုပ်ငန်းမှာစည်ရင်းမပေးတဲ့ကုမ္ပဏီ90ရာခိုင်နှုန်းဟာစစ်တပ်ပိုင်တွေဖြစ်ကြပါတယ
်။ဝင်လင်းမြင်သာမှုတာဝန်ယူမှုကျောင်းမှမကမှုစတဲ့ EITI မူတွေကိုမြမပြီမှာကျင့်သုံးဖို့အခက်အခဲရှိပါလေ။ကျောက်ဆင်းကျောင်းမြင့်တဲ့တတ္တုကန္တမှာအသေးစားအလတ်စားလုပ်ငန်းတွေများပြီးမောင်းခိုတူးဖော်မှုနဲ့အခွန်ရှောင်မှုကလည်းများပါသေး။ EITI အဖွဲ့ကိုစီရင်ပြတဲ့အခါမှာကျောင်းမြင့်တဲ့တတ္တုကိုအလွန်အမင်းတန်ဖိုးလျှော့ချထားပါလေ။အစိုးရကိုပေးရမယ့်အခွန်လျော့နှဲသွားအောင်လုပ်တာပါပဲ။အထူးသဖြင့်ကြောက်စိမ့်ကဏ္ဍမှာဒလိုကလင်ကချစ်လုံးမှုတွေအများဆုံးဖြစ်ပါတယ်။အလေးချိန်နဲ့တွေ့မယ်ဆိုရင်မောင်ခုံရောင်းတဲ့ကြောက်စိမ့်ဟာတဲဝင်းရောင်းတဲ့ကြောက်စိမ့်နဲ့အစာပေါင်း100ကျော်ရှိတယ်လို့ EITI အစီရင်ခံစာမှာဖော်ပြပါတယ်
။ကြောက်စိမ့်1ကီလိုဂရမ်ရဲ့ပြားမျှတန်ဖိုးဟာကျပ်3,000သာရှိတယ်လို့စီးရင်မှာပြပေမဲ့နိုင်ငံသားကိုရောင်းတဲ့တန်ဖိုးက1ကီလိုဂရမ်ကိုကျပ်4,300ဖြစ်ပါတယ်။ကျောင်းစင်းနဲ့ကျောင်းမြတ်လုပ်ငန်းရဲ့93ရာခိုင်နှုန်းကိုစစ်တပ်ပိုင်းမြမစီးပွားရေးကော်ပိုရေးရှင်း MEC ကပိုင်ဆိုင်ပြီးဓာတ်တက်တုလုပ်ငန်းမှာတော့24ရာခိုင်နှုန်းသာစစ်တပ်ကပိုင်ပါတယ်။ကျောင်းစင်းကဏ္ဍကိုအလေးချိန်အရာတွက်ချက်ရမယ်ဆိုရင်2016ဘဏ္ဍာနှစ်မှာမောင်ခိုရောင်းတဲ့တန်ဖိုးကတရားဝင်ရောင်းတဲ့တန်ဖိုးထက်အစတရာကျော်ပိုများနေတယ်လို့ဖော်ပြပါတယ်။တရားသာတာလုပ်ငန်းကရတဲ့အခွန်ငွေ၄ပုံတစ်ပုံဟာတူပေါ်ရေးလုပ်ငန်းတွေရဲ့ပြည်သားငွေစင်တဲ့ရောက်သွားပါတယ်။အဲ့ဒီငွေတွေကိုအသုံးပြုရမှာကြီးကြပ်မှုအားနည်းတယ်လို့ EITI ရဲ့စရုပ်ထအစီရင်ခံစာမှာဖော်ပြထားပါတယ
်။ရေနံဓာတ်ငွေနဲ့ပလဲကန္တာကကုမ္ပဏီအားလုံးနဲ့အခွန်ငွေအားလုံးကိုစရုပ်ထအစီရင်ခံစာမှာဖော်ပြပါတယ်။ဒါပေမဲ့စီးအုပ်စုနဲ့အများဆုံးပတ်သက်တဲ့ကြောက်စင်းကြောက်မြက်ကန္တာမှာတော့ဖော်ပြနိုင်တဲ့ကုမ္ပဏီဥယျာဟာ100ရာခိုင်နှုန်းတောင်မရှိပါဘူး။ကျောင်းမြတ်ကဏ္ဍမှာစေအုပ်စုကလေဝကြီးအုပ်ကြီးအလွဲသုံးစားလုပ်ပုံကို EITI သရုတ်ထအစီရင်ခံစာမှာတွေ့နိုင်ပါတယ်။ကျောက်ဆင်းကျောင်းမြတ်ကုမ္ပဏီ84ခုကိုသာဖော်ပြနိုင်ပါတယ်။2018ဘဏ္ဍာရေးနှစ်အတွက်ထုတ်ပြန်တဲ့ EITI ပြည်စမအစီရင်ခံစာမှာတော့ ပေါ်မော်ပြီးပွင့်လင်းမြင်သာလာတာတွေ့နိုင်ပါတယ်။ကျောက်ဆင်းကျောင်းမြေကုမ္ပဏီ ညမာပြီမှာအကောင့်တွေပေါ်နေတာတို့တန်ဖို့ရှိနေပြီလို့2020ဩဂုတ်လတော့ EICI အစည်းအဝေးမှာဖော်ပြထားပါတယ်ခင်ဗျာ။